ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်မှုဖြစ်လာနိုင်ခြင်းဟာအခုရပိုင်းအတွင်းမှာပဲထင်ရှားလာနေချိန်မှာပဲယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နေမီတီးတန့်ခိုင်မြဲမှုအတွက်အမေရိကန်ကထားရှိတဲ့ကတိအတိုင်းလှုပ်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတနင်္ဂနွေနေ့မှာအခိုင်အမာပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုလာမယ့်ရက်အနည်းငယ်အတွင်းဗုဒ္ဓဖူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ခြေတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူတွေရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကဝင်ရောက်ကျူးကျော်လာရင်အမေရိကန်ကမဟာမိတ်တွေနဲ့အတူလက်တွဲပြီးလင်းလင်းမြန်းမြန်းပြက်ပြက်သားသားတုံ့ပြန်မှာဖြစ်ကြောင်းယူကရိန်းသမ္မတကိုသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့သမ္မတအင်ဗျူထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနောက်နိုင်ငံတန်တမန်တွေရဲ့ကမ်းလှမ်းမှုတွေကလည်းတင့်မှန်မှုတွေပြည့်ရောက်မသွားပေမဲ့ရုရှားဝင်ရောက်ကျူးကျော်မဲ့ကိစ္စနဲ့ပတ်သက်ပြီးတန်တမန်ရေးနှီးလန့်နဲ့ရောတားဆီးမှုတွေပါဆက်ပြီးလုပ်ဖို့အရေးကြီးကြောင်းသမ္မတနှစ်ဦးသဘောတူခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ရဲ့မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတော့ရုရှားအနေနဲ့ Ukraine ကိုဒီသတင်းပတ်ထဲမှာဝင်ရောက်ကျူးကျော်မလားဒီသတင်းပတ်အကုန် Beijing Olympic ပွဲပြီးချိန်မှာဝင်ရောက်မလားဆိုတာကို American ကမခန့်မှန်းနိုင်ပေမဲ့တကယ်အဓိကစစ်စင်ရေးတက်လှုပ်လာနိုင်တာကတော့တိတာထင်ရှားနေတယ်လို့ CNN သတင်းဌာနရဲ့မေးမြန်းခန်းမှာပြောကြားထားတာပါ